င်္ဂလာပါခင်ဗျာစနေညပိုင်းဒက်လီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ရွေးကောက်ပွဲဒါမဲ့ရွေးကောက်ပွဲနဲ့ဆိုင်ပါတယ်။အခုဒီ2015ရွေးကောက်ပွဲဟာဆိုလို့ရှိရင်ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာအရက်သားအစိုးရအနေနဲ့စပြီးတော့ရွေးကောက်ပွဲကိုပြန်လည်လုပ်ပြီးလိုက်တဲ့အချိန်လေးလို့ပြောရမှာ။ပြီးခဲ့တဲ့2010ရွေးကောက်ပွဲကတော့စစ်ဆေးရနေပြီးလို့ဥဆောင်ပြီးတော့ကျင်းပပြီးခဲ့တာပါ။အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုရဲ့အမြင်သဘောထားကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။2010ရွေးကောက်ပွဲကတော့အစိုးရစစ်ဆေးရကနေဥဆောင်ကျင်းပပြီးခဲ့တဲ့အတွက်ကြောင့်မလို့အဲ့ချိန်ကာလမှာတော့အဓိကဒီအာဏာရကြံ့ခိုင်ရေးပါတီကအဓိကလူရှင်ပြိုင်ခဲ့တဲ့နိုင်ငံရေးပါတီကြီးဖြစ်ပါတယ်။ဒါပေမဲ့2015ရွေးကောက်ပွဲမှာထူးခြားချက်ရှိပါတယ်။ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဒီတိုက်ခိုက်အင်အားကြီးအနေနဲ့ထိတ်တက်ရင်ဆိုင်ရမယ့်သဘောရှိနေပါတယ်။တစ်ချိန်တည်းမှာပဲခြားတိုင်းသားပါတီတွေကလည်းအင်အားကောင်းနဲ့ပေါ်ထွက်လာတွေ့ရပါတယ်။အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုကဘယ်လိုများသဘောထားလဲဘယ်လောက်ထိယုံကြည်အားထားမှုရှိလဲဒီကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ဆိုတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဆရာသခင်ကိုရောမိုင်းညီရဲကြီးကွန်ရက်ကဥထုံဝင်းငင်းဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒရင်သမားဖြစ်ပါတယ်ခေယနတ်ဒီဒရင်ချာနယ်ရဲ့အဒီတာတောင်ငယ်အဒီတာဖြစ်တဲ့ကိုပြည်သွင်းနိုင်ဖြစ်ပါတယ်။2ဦးစလုံးကျွန်တော်ဒီလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးကုထုံဝင်းငင်းကိုဖိတ်ခေါ်ချင်ပါတယ်ကုထုံဝင်းငင်းကြားပါလားခင်ဗျာ။
ဟုတ်ကဲ့
ကုထုဝင်းကြီးကျွန်တော်ခုနကပြောလို့ပါပဲဒီ2015ရွေးကောက်ပွဲဟာပြောရမယ်ဆိုရင်တော့ဒီ20ကြော်ကြာ230နီးပါးဒီစစ်ဆွေးရနောက်ပိုင်းမှာစစ်ဆွေးရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းမှာရက်သားလို့အမိခံတဲ့ဆွေးရနေပြီးတော့လုတ်ခဲ့တဲ့ပထမဆုံးရွေးကောက်ပွဲဖြစ်ပါလိမ့်မယ်အဲ့တော့ပြည်သူလူထုရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်ချက်ပေါ်ဟုတ်ဟိုမျှော်လင့်ချက်ဘယ်လောက်ထိရှိရလို့ကုထုဝင်းကြီးတွေ့ရပါလဲမြင်ရပါလဲ
ဟုတ်ကဲ့ခင်ဗျာဒီအခုကျင်းပမယ်2015ရွေးကောက်ကိုယ်အပေါ်မှာပြည်သူလူထုရဲ့ညှော်လင့်ချက်ဆိုတာကကျွန်တော်မြင်ရတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာနဲ့အဓိကဆက်ဆက်ခဲ့တယ်လို့ကျွန်တော်မြင်နေပေါ့ဗျာအဲနောက်တစ်ခုဆက်ဆက်နေတာကတော့ဒီတနင်္ဂနွေလုံးအကြိတ်ရဆဲကြီးဆိုကြီးငယ်ငယ်ပေါ့နော်အဲ့လိုကိစ္စရပ်တွေနဲ့လည်းအဲဆက်ဆက်ပြီးတော့အဲ့ဒီလိုကိစ္စရပ်တွေကိုဘလောက်ဒီအကောင့်ထဲပေါ်နိုင်ကျက်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့အခုကျင်းပမဲ့2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတလားတရားမျှတမှုမရှိနိုင်ဘူးလားဆိုတော့ဒုက္ခအဲ့လိုအကဲဖြတ်တယ်လို့ကျွန်တော်မြင်တယ်ခင်ဗျ။
ဟုတ်ကဲ့ကိုထွန်းကြီးပြောသွားတဲ့အချက်နှစ်ချက်အဓိကအဖြစ်2008ဖွဲ့စည်းပုံပြင်ဆင်ရေးဒုတိယပြည်ရင်းငြိမ်းချမ်းရေးနှစ်ချက်လုံးကပြောရမယ်ဆိုရင်ပြီးခဲ့တဲ့ဒီဥသိမ်းစိန်ဇိုးရဲ့ဦးဆောင်တဲ့အစိုးရလက်ထက်မှာပြည့်ပြည့်စုံအောင်အခုချိန်ထိမလုပ်နိုင်သေးပါဘူးဆိုတော့ကလူလူအနေနဲ့ခုနကုထုံးကြီးပြောလို့အမြင်ကဒီလာမယ့်ရွေးကောက်ပွဲပေါ်အမြင်ကဘယ်လိုရှိနိုင်လဲ
ဟုတ်ကဲ့ဗျာအဲ့ဒီမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကဒီလူလူနေနာကတော့ဒီဥပဒေရေးရာကြေညာတက်တက်မဟုတ်ဘူးလို့နေနေလို့ကျွန်တော်ထင်တယ်ဒီဖွဲ့စည်းပုံအချက်အလက်ဆိုတာနိုင်ငံရေးကြေညာတွေကိုဘယ်လောက်ဖြည့်ဆည်းနိုင်တယ်လဲဆိုတဲ့အပေါ်မှာလူလူကအကဲဖြတ်နေတာဖြစ်တယ်။ဥပမာကျွန်တော်အလုပ်သမားကိစ္စတွေ၊လေမားကိစ္စတွေအဲ့ဒီလိုပြဿနာတွေကလည်းတကယ်တော့နိုင်ငံရေးပြဿနာတွေပဲကြ။မတိုင်းရင်းသားပေါ့နော်။အဲ့ဒီပြဿနာတွေကိုအဲ့ဒီအချက်သေးတွေကိုဒီဖွဲ့စည်းပုံအခြေခံဥပဒေကဘလောက်အမှတ်ခံချက်ရှိရှိနဲ့ဖြည့်ဆည်းပေးနိုင်တယ်လဲဆိုတဲ့အပေါ်မှာဒီပြည်သူလူထုကခုလာမဲ့ရွေးကောက်ပွဲကိုဘလောက်ဒီတရားမျှတတယ်ဆိုတာအကဲဖြတ်ကြမှာဖြစ်တယ်ပေါ့ကွာ။
ဒီ
တဲ့ချင်းလေးအကြည့်ရတော့ဖွဲ့စည်းပုံအခြေခံဥပဒေကျင်းဆိုတာကလွတ်တော်ထဲမှာရှိနေတဲ့ကျွန်တော်တို့ဒီစစ်တပ်ရဲ့စစ်ကြောင်ပြန်ခံရတာမဟုတ်တဲ့ဒီစစ်တပ်ကိုယ်စားလှယ်ရဲ့အဲသူတို့ရဲ့တက်လွတ်မှုကြောင့်မို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရတာဒီလိုဒီလူလူကြားထဲမှာစိတ်ကျက်စရာဖြစ်နေကြုံတွေ့ခဲ့ရတယ်။အဲ့ဒီအတွက်ဒီကောက်ပွဲပေါ်မှာပြောလို့ချက်ကလည်းအားမင်းနိုင်တယ်လို့ကျွန်တော်မြင်တယ
်။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းမေးချင်ပါတယ်အခုဒီလာမယ့်ရွေးကောက်ပွဲကနေပြီးတော့လူလူကသူတို့တောင်းတလူလာတဲ့ပါတီသူတို့တောင်းတတဲ့ခေါင်းဆောင်တွေပေါ်လာမယ်လို့ရောကိုထွန်းဝင်းကြီးရဲ့အမြင်သိချင်ပါတယ်လူလူလူလာတဲ့ခေါင်းဆောင်တွေတကယ်ပေါ်လာပါမလားနေရာရပါမလားအာဏာရပါမလား
ဟုတ်ကဲ့အခုဒီရွေးကောက်ပွဲမှာသာတော့တကယ်တမ်းဆိုလို့ရှိရင်လူလူဟာသူတို့ညှော်လင့်ထားတဲ့ခေါင်းဆောင်ပေါ့နော်အဲ့ဒီသူ့ကိုထောက်ခံဖို့အတွက်သူတို့စိတ်ထဲမှာတော့ရှိနေမှာပါ။အဲနောက်တစ်ခုကပြည်သူလူထုကသူ့ရဲ့အကျိုးကိုတကယ်တည်ဖို့တဲ့လူကိုတော့တကယ်ရွေးချယ်မှာပါ။အဲ့ဒီလိုလူမျိုးကိုရွေးချယ်ခွင့်ရဖို့ကဒီနေ့ပြင်ဆင်ထားတဲ့နိုင်ငံရေးအခင်းအကျင်းတွေထဲမှာအတော်ကိုရွေးချယ်ဖို့ကအခက်အခဲကြီးအများကြီးကြုံရနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒီကြုံရတဲ့ အခက်အခဲတွေကိုကျော်လွှားဖို့ကအဲ့တက်ဆိုင်ရာအဖွဲ့အစည်းတွေတက်ဆိုင်ရာခေါင်းဆောင်တွေကအတော်ကြီးကိုတင်နေလို့သူတို့ကအားလုံးမှန်တဲ့ဟိုချက်ပန်းမယ်လို့ကျွန်တော်ထင်တယ်။ဒူဒူကတော့တကယ်ဒူဒူကျူဆောင်ရွက်နေတဲ့ဒူဒူကိုတော့သူတို့ဘဝတွေထဲကနေမှသူတို့ဟာစိုက်ကြည့်ပြီးတော့ရွေးချယ်တာဖြစ်တဲ့အတွက်အဲ့ရွေးချယ်မှုကမမားနိုင်ပါဘူး။လေသမားဆိုတာကတော့လေကွက်ထင်းကနေကြည့်လိုက်ကြည့်ပါလေ။ဒီလေတိမ့်ခံထားရဲ့အဲ့လိုလူတော့သူရွေးချယ်မှာမဟုတ်ဘူး။အလူသမားဆိုတာလည်းတစ်နှစ်သူ့ရဲ့လောအားလာတာဈေးကိုပြတ်ထန်းနေတဲ့အချိန်လေးပေါ်ကနေသူဟာအထုပ်ဒီလမ်းကားကိုကြည့်မယ်။ဒါလုပ်ငန်းရှင်တွေကိုကြည့်မယ်။လုပ်ငန်းရှင်တွေကိုဘယ်သူကတန်ဖိုးနေလဲ။သူတို့ဘယ်သူကဖိနှိပ်နေလဲဆိုတာသူတို့ကသူတို့ဘဝတွေကနေရွေးချယ်မှာ။အဲ့ဒီလိုဖြစ်တဲ့အတွက်သူတို့ရဲ့ဒီလူတွေရဲ့ရွေးချယ်မှုကမမားနိုင်ဘူးပေါ့နော်။အဲ့မမားနိုင်သူဟာအဲ့လိုခေါင်းဆောင်မျိုးကိုရရှိလာဖို့အတွက်လူတွေကသူတို့စိတ်ထဲမှာတော့ရှိသေးတာပါ။အဲ့လိုကောင်းဆောင်မှုကိုတော့လူတွေကဟိုပြင်ကြပြင်လည်းလုပ်ကြည့်ပါလေ
။ဟုတ်ကဲ့ခင်ဗျ။ကိုထွန်းဝင်းကြီးလေလိုက်ပေါ်မှာခဏနေပေးပါအောင်။ကျွန်တော်နောက်ထပ်ဆွေးနွေးမယ့်သူကျွန်တော်ဖိတ်ခေါ်ချင်ပါလေ။ကိုပြည်သွေးနိုင်ကြားပါလားခင်ဗျာ။ကိုပြည်သွေးနိုင်ကတော့ဒီခေတ်ရက်မဂ္ဂဇင်းရဲ့တောင်းငန်အေဒါဖြစ်ပါလေ။ကိုပြည်သွေးနိုင်ခုနကျွန်တော်မိကုန်းနဲ့ကိုထွန်းကြီးကိုမိခဲ့တဲ့မိကုန်းပါပဲ။အခုလာမယ့်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့လူလူရဲ့ညှော်လင့်ချက်ကဘယ်လိုများမြင်ရပါလဲခင်ဗျာ
။လူလူရဲ့ညှော်လင့်ချက်ကတော့သူတို့ဖြစ်ချင်တာတွေဖြစ်လာနိုင်မှာမလားဆိုတဲ့တန်တရားရှိနေပါလေ။2010နဲ့19လေးရှိရင်တော့2015ရုပ်ောက်ပွဲလူရပ်ပြီးမှပြည်တော်စိတ်ဝင်စားတာကိုပဲတွေ့ရတယ်။ဒါပေမဲ့သူတို့ကမဝင်မရဲဖြစ်နေကြတယ်။ဒီ2015ရုပ်ောက်ပွဲမှာသူတို့မဲပြီးလိုက်လို့ကောသူတို့မျော်လင့်နေတဲ့အပြောင်းလဲတွေရနိုင်မှာမလားဆိုတာကိုတော်လေးတန်ပြရရှိတယ်။ဆက်စွားကိုထိုးဝင်းရင်ပြောသလိုပါပဲ2008ဖွဲ့စည်းပုံမပြည့်စင်နိုင်မယ်လို့ကျွန်တော်တို့ဆက်သွားမယ်ဆိုလို့ရှိရင်ဒီလူတို့ကရွေးချယ်ခြင်းနဲ့ကိုယ်စလေဒီဒီလူဖြစ်စီခြင်းနဲ့ခေါင်းဆောင်ဒီဒီလူဖြစ်စီခြင်းနဲ့အစိုးရမျိုးဖြစ်လာပါမလားဆိုတာကိုဒီဒီရကတော်တော်လေးကိုဒီပေါ်မှာစိတ်ကြည့်နေတယ်တန်တရားရှိနေတယ်ဒါကြောင့်မို့လို့ဒီဒီလူအနေနဲ့က2012လောက်တော့စိတ်မိတ်ဆာမှုမရှိဘူး2012ကြာပြည့်ရေတော့ပေါ်ရတော့ဒီဒီလူကပြန်ပြီးတော့စိတ်မိတ်ဆာတယ်ပြန်ပြီးတော့လည်းတက်တက်ကြွကြွရှိကြတယ်လောလောဆယ်အနေထားမှာတော့ကျွန်တော်တို့ဒီရဲ့တဘာဝအတိုင်းနဲ့နည်းနည်းဝင်းနေသေးလို့လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကဆက်ဆိုးရလို့ဒီကနေ့နောက်ဆုံးလွတ်တော်ထဲမှာ436ခုနဲ့ခွဲလိုက်တဲ့အခါမှာ NLD ပါတီနဲ့တကွဒီဒီမိုကရေစီအားစုတွေကလိုလားတဲ့ကိစ္စတွေရှုံးသွားတယ်။အဲဒီခါတော့အဲဒီဟာတွေကြည့်ပြီးတော့ဒီဖွဲ့စည်းပုံရင်းမပြည့်လို့ဆိုလို့ရှိရင်ငါတို့ရေးချက်ပြီးလိုက်တဲ့ကိုယ်စားလှယ်တွေဟာငါတို့မျှော်လင့်ချက်တွေထော်ဆောင်ပေးနိုင်မှာမလားဆိုရဲတန်တရားရှိလာတာကိုသိရပါတယ်။ဒါကြောင့်မို့လို့ PDP တို့က2010တဲ့ပေါ်ပြီးတော့တက်ကြွရတယ်လို့ပြောနိုင်ပြီမယ်လို့2012လို့စိတ်လိမ့်စားမှုမျိုး2012လို့တက်ကြွမှုမျိုးတော့မတွေ့ရပါဘူးက
ြ။ဟုတ်ကဲ့အဲ့ဒါကျွန်တော်အဲ့ဒါလည်းတပြိုင်တည်းမေးချင်တာပါ2012ကတော့နေရာအနေချင်းမဟုတ်လို့တမျိုးပေါ့လေ2010လုံးကပြောမယ်ဆိုရင်လူလူမှာတိတ်ရွေးချယ်ခွင့်မရှိပါဘူးခုနပြောလို့အာဏာရေးကြက်ခိုင်ရေးပါတီရှိမယ်နောက်တခြားပါတီငယ်တွေရှိမယ်တိုင်းလားပါတီချို့ရှိမယ်ဒါပေမဲ့ဒီတစ်ခေါက်မှာတော့သူရကြအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေရာပြည့်နေပါအာဒီအနာရပါတီနဲ့ရှင်ပြန်ရမယ့်နေသားရှိပါတယ်လူတို့မှာပို့ပြီးတော့ရွေးချယ်ခွင့်များလာတယ်လို့ပြောသူတို့မှာခံစားချက်ရှိပါလားကိုပြည်သူနိုင်ငံအမြင်ရောဘယ်လိုရှိပါလဲ
လူတို့အနေနဲ့တော့ကိုယ်စလဲတွေကိုပို့ပြီးရွေးချယ်နိုင်လာတဲ့အခွင့်အလမ်းတော့ရှိပါတယ်အဲ့ဒီမှာဆော့ဆော့ပြောတယ်လို့ပဲကျွန်တော်ပြောချင်တာနဲ့ချက်ရှိပါတယ်2010ရေကောက်ပွဲတော့ကြားတဲ့အခါကျတော့ NLD မပါဝင်နိုင်အောင်စေုပ်ချုပ်ရေးအဖွဲ့ကပေါ့စီအစိုးရဖန်တီးထားတယ်ဖန်တီးထားပြီးစေုပ်ချုပ်ရေးအောက်မှာကျင်းပခဲ့တဲ့ရေကောက်ပွဲဖြစ်တယ်2010မှာအလုံးတိကျတဲ့အတိုင်းကျူပင်မဲတွေနဲ့အနိုင်ရအောင်လုပ်ခဲ့တယ်။2010ရုပ်ောက်ပွဲရဲ့အရှုံးနိုင်အဆုံးပြတ်ကကျူပင်မဲတွေကနေပြီးတော့ပြီးခဲ့တယ်ပေါ့။ကျူပင်မဲကအဆုံးပြတ်ပြီးခဲ့တယ်။အခုကျွန်တော်တို့2015ခုမှာလည်းဘာလို့သွားပြီးမတန်တရားရှိကြတွေ့ရတယ်လဲဆိုတဲ့အခါကျတော့မဲစင်းရင်းပေါ့။အခုဆိုလို့ချင်းမဲစင်းရင်းမပြည့်စုံဘူး၊မှားရင်းမှုတွေတနိုင်ငံလုံးတိုင်းတာနဲ့ဖြစ်နေတယ်။အဲ့တော့ဒီမဲစင်းရင်းဟာ2015ရုပ်ောက်ပွဲမတိုင်ခင်မှန်မှန်ကန်ကန်မဖြစ်နိုင်ဘူးဆိုလို့ရှိရင်ဒီလူတွေကသူတို့ရွေးချယ်ခြင်းနဲ့ကိုယ်စားလှယ်တွေရွေးချယ်လို့အခွင့်အလမ်းရှိပါမလားမှန်မှန်ကန်ကန်ရွေးချယ်နိုင်ပါမလားဆိုတဲ့ပြဿနာရှိလာပါတယ်။ဒါကြောင့်မို့လို့2015ရွေးချယ်ပွဲကဘလောက် free and fair ဖြစ်မလဲပေါ့။အဲ့ဒါအရေးကြီးပါတယ်။ဒါကတစ်ချက်ပါ။နောက်တစ်ခုကတော့ဆော့ဆော့ကကျွန်တော်တို့ပြောတဲ့ဒီဖွဲ့စည်းပုံပါပဲ။ဒီလူတွေကတော့ရွေးချယ်နိုင်တဲ့ရွေးချယ်လိုက်ပြီးသို့တော်လွတ်တော်တဲ့25ရာခိုင်နှုန်းတော့တတ်မတော်တာကိုယ်စားလှယ်တွေရှိနေတယ်။ကျွန်တော်ပြောချင်တာကအဲ့ဒီတတ်မတော်ကိုယ်စားလှယ်တွေဒီအဖြစ်ကြည့်တဲ့တဘောမတူဘူးဆိုလို့ချင်းဘာမှဖြစ်လာဖို့အကြောင်းမရှိဘူးဒီလူတို့ကဘယ်လိုပုံကိုယ်ရွေးချယ်ပြီးလိုက်ရွေးချယ်ပြီးလိုက်အဲ့ဒီခေါင်းဆောင်တယောက်သမရဖြစ်ဖို့ ီဒီလူကြီးကြိုက်တဲ့အဖွဲ့အစည်းအစိုးရဖြစ်ဖို့ဆိုတာစစ်ကြောရဲ့တဘောတူညီလိုအပ်ပါတယ်။ဒါကြောင့်မို့လို့ဒီလူလူတို့အနေနဲ့ရွေးချယ်ခွင့်ကိုပိုရလာပြီမယ်လို့အချက်နဲ့ချက်ပေါ်မှာမူတည်ပါတယ်။ဖြစ်ကားခုနမဲဆင်းပြဿနာပါဝင်2015ရွေးကောက်ပွဲဟာအဖရိယန်ဖဲဖြစ်ပါမလား။မျက်မျက်တတ်ဖြစ်ပါမလား။တရားမျှတမှုရှိပါမလား။ဒါအတစ်ချက်ပါ။နောက်တစ်ခုကတော့ဒီလူလူကရွေးချယ်ခွင့်ပိုလာတယ်ဆိုရင်2010ဖွဲ့စည်းပုံကြီးမပြင်းနိုင်တဲ့ရွေးကတော့ဒီဒီဒီရဲ့ရေးချယ်မှုကအကန့်အသတ်နဲ့သာရှိနေမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ချက်လည်းမေးချင်ပါတယ်ကိုပြည်သွင်းနိုင်ဟိုပဲနိုင်ငံရေးပါတီနဲ့ပတ်သက်လို့လူလူရဲ့အမြင်မှာပြောရမယ်ဆိုရင်အခုကြန့်ခိုင်ရေးပါတီအာဏာရကြန့်ခိုင်ရေးပါတီနဲ့ပတ်သက်ပြီးတော့သတင်းတွေအမျိုးမျိုးထွက်နေပါတယ်။သမရနဲ့ပါတီရဲ့ဂျာပါတီဂျာမှာအာသဘောမမျှမှုတွေရှိတယ်လို့သမရကနေသမရနဲ့ဒီအစိုးရဖွဲ့ချိုးကနေပြီးတော့တတိပုဂ္ဂလပုံစံမျိုးနဲ့ဝင်ရွေးခန့်လို့လို့အဲ့တော့ကြန့်ခိုင်ပါတီမှာလည်းနည်းနည်းလေးသတင်းတွေအမျိုးမျိုးဖြစ်နေပါတယ်တစ်ဖက်တခြားတစ်ဖက်မှာလည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်း2012ရွေးကောက်ပွဲဝင်တုန်းကဖွဲ့စည်းပုံပြင်ရေးတို့တရားဥပဒေစိုးမိုးရေးတို့သူတို့ကြွေးကြော်ပြီးတော့အော်လာခဲ့ပြီးမြဲတစုံတရာမလုံနိုင်ခဲ့တဲ့အပေါ်မှာလည်းဝေဖန်ခံရပါတယ်ဒီပေါ်မှာလူလူဘက်ကတော့ဒီနိုင်ငံရေးပါတီနဲ့ပတ်သက်လို့သဘောထားအပြောင်းအလဲများရှိပါလား
ဒီကတော့ကျွန်တော်ထင်ပါတယ်ရွေးကောက်ပွဲဟာမျက်မျက်တတ်ဖြစ်မယ် free and fair ဖြစ်မယ်ဆိုလို့ရှိရင်ပြည်သူလူကကျွန်တော်ထင်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုပြေးအောင်မှာပါမြန်မာပြည်နဲ့ဒီပွဲတွေကဒီဘူအားဖြင့်ပြောမယ်ဆိုလို့ချင်းလာမယ့်2015ရွေးကောက်ပွဲမှာမြန်မာဒီမိုကရေစီပွဲချုပ်ကအနိုင်ရအောင်မှာပါသို့တော့အစိုးရဖွဲ့နိုင်လောက်တဲ့အရေးအတွက်ရမရဆိုတာကတော့ကျွန်တော်တို့ဟိုလေးစထုတ်เสียဖြစ်ပါတယ်ဒီဘူကတဘောကတော့နိုင်အောင်မှာပ
ါ
သို့တော့လေဒါဆိုလို့ရှိရင်အမေသားဒီမိုကရေစီဖွဲ့ချုပ်ကနောက်ဆုံး chance ပါဘာလို့လဲဆိုတော့ကျွန်တော်တို့90ရွေးကောက်ပွဲတော့လည်းတတီတူကအပြတ်သက်ရွေးချယ်တအောင်ပြီးခဲ့ပါတယ်။ဒါတော့ဒီနေ့ပြင်ပြီးအားလုံးပြည့်တဲ့အတိုင်းဖြစ်ဖြစ်ခဲ့တာအစီအစိုးရအဖြစ်နိုင်မှုတွေကြားမှာအလူးလက်ခံခဲ့ရပြီးတော့တတီတူလိုချင်တဲ့ဒီမိုကရေစီရရှိအောင်ဆွမ်းဆောင်ပေးနိုင်သေးပါဘူး။နောက်တစ်ခုကလည်းကျွန်တော်တို့2012မှာဒီကြပြရွေးကောက်ပွဲမှာပေးထားတဲ့ဂတိသုံးခုပေါ့တရားဥပဒေစိုးမိုးရေးပြည်ရင်းငြိမ်းချမ်းရေးနဲ့အဲဖွဲ့စည်းပုံဥပဒေပြင်ဆင်ရေးဒီသုံးချက်လုံးဟာလည်းပြန်သုံးသပ်ကြည့်တဲ့အခါမှာကျွန်တော်တို့ဟာအတူတူရောက်ဆောင်ရွက်နိုင်ခဲ့တယ်ဆိုတာမျိုးမတွေ့ရပါဘူး။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကြံ့ခိုင်ရေးပါတီနဲ့ပတ်သက်လာရင်တော့ဒီနှစ်ပါတီမှာဆိုလို့ရှိရင်ပြည်သူလူထုကသိကြပါတယ်။မြေသားဒီမြေကြီးဖွဲ့ချုပ်ကိုထောက်ခံမယ်ပြီးတော့ပြေးအောင်မှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ကိုပြည်သူနဲ့ရောကိုထုံးငင်းရောလေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။ကျွန်တော်သရော့ရှင်တွေအတက်ကိုလှည့်ပေးချင်ပါတယ်။သရော့ရှင်တွေတက်ကအခုအရင်ဆုံးကုဥဆန်းဝင်းမကွေးမြို့ကပါတယ်။ဥဆန်းဝင်းကြားပါလားခင်ဗျာ
။
ဟုတ်ကဲ့ဥဆန်းဝင်းရဲ့သဘောထားအမြင်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့သိချင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ပြောမယ်ဆိုတော့ကဟုတ်မရှင်ဘူးကွာတို့လေအခုလက်ရှိတက်ပြီလို့မရှင်ဘာလို့မရှင်လဲဆိုမရှင်နေကြအကြောင်းတွေအများကြီးရှိနေကြအဲ့ဒါကြတော့အခုလက်ရှိကျွန်တော်အမြင်မှာတော့ဒေါက်တာကျိုးပါဦးကြမဲပြည့်ရပါတော့တော့ဦးမြင့်ပြောခဲ့တယ်လို့ပေါ့နော်ချောင်းပြီးရင်မဲရတော့အပြည့်ဝရတယ်ကွာဒါလို့အဲ့ဒီပြီးရင်မဲတယ်အခုလက်နဲ့ပြည့်ရင်မဲတယ်တို့ဘယ်လိုလုပ်ကြမလဲအဲ့တော့ဘာလို့ပြန်ပြရဖြစ်နေလဲဆိုကြအခုမဲခြင်းကိစ္စတွေမှာမြန်မာနိုင်ငံတို့ရတန်း50ပဲရှိတယ်ကြအဲ့ဒါလေးကိုပဲဟိုဒီမဲခြင်းလေးကိုပဲဒီဒီပြင်ဟိုတရုတ်တို့အိန္ဒိယတို့နဲ့ရှင်းလို့ဆိုမြန်မာနိုင်ငံတို့ရတန်း50ကအမပြောပါတော့တဲ့ဟာလေးမဟုတ်ပါအဆက်လေးတော့မှမအရင်မှားတာလေကြာမှားတဲ့တော့မှားတော့လက်ခံနိုင်မယ်လို့ဟိုကြတာအလုံးစုံကြီးမှားတာဆိုကြတော့အဲ့ဒီပုံမှာလည်းတောင်းပြရရှိတယ်ကြာတက်စီကြတော့ဒီဟိုကြတာကတော့လေဒီလက်ရှိလာမယ့်ရွက်ကောက်ပေါ်ရှင်လို့ဆိုတော့ကျွန်တော်မြင်ချင်းကတကယ်လို့လူတို့ကတော့ဒေါ်စန်းကြီးကတော့ပေးကြမှာပဲကြာအကုန်လုံးကလေအားရပါရပေးကြမှာပဲအဲအားရပါပေးရတယ်ဒါပေမဲ့ပေးတဲ့ဟာတွေကိုကျွန်တော်ဒီအဲ့လိုမျိုးပြောတော့ကျွန်တော်ကလေးတစ်ချက်ဘယ်လိုလုပ်ကြမလဲဆိုတဲ့အရေးအဆောက်ပေါ်မှာကျွန်တော်တော်တော်လေးကိုတတိထားပြီးတော့ကြည့်ရမယ်ကြာအားရလေ
ဥစံဝင်းကကိုပေးမဲ့မဲကတကယ်တမ်းရလက်ကအမှန်မှန်ကန်ကန်ဖြစ်ပါမလားဆိုတဲ့တန်တရားဖြစ်နေတယ်ပေါ့အဲ့တော့မဲပေးမလား
ဟုတ်ကဲ့ကျွန်တော်တော့ MVP ပေးပါမှာကျွန်တော်ကလေ
ဟုတ်ကဲ့ဥစံဝင်းကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှိသူကိုဖိတ်ခေါ်ခြင်းလို့ပါအာမောင်တက်တနာဆိုအမေရိကန်ပြည်တော်စုကပါမောင်တက်တနာကြားပါလားခင်ဗျာ
အားကြားပါတယ်
ဟုတ်ကဲ့မောင်တက်တနာရဲ့အမြင်လည်းသိကြပါလားခင်ဗျာ
အဟုတ်ကဲ့အခုကဒီ2015ရွေးကောက်ပွဲဟာဒီသက်သက်ရှင်းရှင်းနဲ့ကြီးသူလူလာတဲ့ပါတီဒီလူလူလာတဲ့အစိုးရဒီကရဖို့ဆိုတာတော်တော်ကြီးခက်ခဲတယ်ဆိုတော့ကျွန်တော်အဲ့လိုယူဆတယ်ခင်ဗျာ။အကြောင်းလဲဆိုလို့ရှိရင်ဒီဟိုဝက်ဆင်းတွေကအစတိတ်နေပြီ။ဒါရည်ရွယ်ချက်ရှိရှိဟိုဖိုင်ရင်းတဲ့ကိစ္စကတကယ်တမ်းကဖိုင်ရင်းတော့ဟုတ်ဘူး။ရည်ရွယ်ချက်ရှိရှိဖိုင်ရင်းပါလေ။ဖိုင်ရင်းရတဲ့အချိန်ကိုတော်တော်တဲမှာလေဒီတော်ကဟလာစက်တက်ကိုတည်းကရှိနေပြီ။အဲ့တော့ဒီသူကလည်းဘလူးဝက်တင်နေစိုက်တဲ့ခေါင်းဆောင်ကိုတည်တယ်။တင်လိုက်တဲ့ဟာကဘာလို့ဆိုရှိဒီ25ရာခိုင်နှုန်းတိုင်းကန့်ကွက်နေပါလေ။ဒီကသူကတော့ဟာသူရဲ့အသက်ဥရင်စည်းစိမ်လုံးကြီးနဲ့သူရဲ့ခွင့်အာဏာကိုထိခိုက်နိုင်တဲ့ဥရီတွေကျဆင်းချက်တွေအစိုးရချက်တွေဖန်ဆောင်ရဖို့သူတို့ကတော့ကန့်ကွက်နေပါပဲ။ဒီဟာတိုက်ရိုက်တော်လည်းကောင်းသွယ်ဝတော်လည်းကောင်းဘလူးနည်းရဲ့အစိုးရတွေနဲ့တော့ကန့်ကွက်နေတယ်။ဒါပေမဲ့တခုပဲကျွန်တော်တို့ကဆွေးနွေးချက်ရှိနိုင်တဲ့အရာတခုပဲရှိတော့အဲ့ဒါဒီကတကယ်လို့ငါ့အညာသူရကအစိုးရဖန်နိုင်လောက်တဲ့အခြေအနေမျိုးရခဲ့တယ်ဆိုလို့ရှိရင်တော့ ကဆင်းလေးကတော့တော်တော်ယူနေတယ်ကြာပြုရောင်းလိုက်တာဒီဒီ9နှစ်ပေါ့2015ကနေစပြီးတော့နောက်9နှစ်ကြာမှသာလေကျွန်တော်တို့လူကျတဲ့အစိုးရတည်းရဲ့ဆုံးဟုတ်ဥရိတည်းရဲ့ရက်ခံနိုင်ကိုကျွန်တော်တို့အဲ့လိုယုံကြည်ရခင်ဗျာ
ဟုတ်ကဲ့ခင်ဗျာမောင်တန်းကကျေးဇူးပါကျွန်တော်တို့ရှင်နေပဲဆက်ပြီးခေါ်ပါမယ်ကိုနေဦးလင်းကိုနေဦးလင်းကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကိုနေဦးလင်းရဲ့အမြင်လည်းသိကြပါတယ်
ကျွန်တော်အမြင်ကတော့ကျွန်တော်ကတော့နိုင်ငံရေးဖြစ်စဉ်တွေနဲ့ပဲလည်လာပြီးတော့ဟိုပြောလေပြောထားလည်းရှိတာပေါ့နော်ဟိုကျွန်တော်တို့နိုင်ငံရေးကိုပြန်စဉ်းစားလို့ရှိရင် feeling ဆိုတဲ့ခံစားမှုနဲ့ blood ဆိုတာဟောပေါ့နော်ဟိုသွေးဆူအောင်လုပ်တဲ့နည်းနဲ့ဒါမှမဟုတ် feeling ဆိုတဲ့ခံစားမှုနဲ့ဒါမှမဟုတ် brain ပေါ့နော်အုံနောက်ကိုသုံးပြီးလုပ်တဲ့နည်းပေါ့အဲ့တော့ဗမာနိုင်ငံမှာဖြစ်တဲ့နည်းတွေကိုသုံးကြည့်ရင်ကျွန်တော်တို့ကလေးလာကြည့်ရင်ခံစားမှုကိုအရင်တည်ပြီးတော့ brain နဲ့လုပ်ရင်ပိုပြီးအောင်မြင်မယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ်ခင်ဗျဘယ်သူနိုင်မယ်ဘယ်သူရှုံးမယ်ဆိုတာတဦးချင်းစီတော့ကျွန်တော်ပြောချင်တဲ့ခန္ဓာမရှိပါဘူးကျွန်တော်ကတော့ value ပဲဖြစ်ဖြစ်အရွေးခံတဲ့လူတွေဟာအုံနောက်ရင့်ကျက်တဲ့လူအကြီးအသေးရှိတဲ့လူတွေတက်လာတာကိုပဲကျွန်တော်သဘောကျပါတယ်ဒါမှလည်းပဲပညာနဲ့အုပ်ချုပ်တဲ့တိုင်းကြီးဟာပိုပြီးတော့ရှေ့ကိုမြန်မြန်ရောက်နိုင်တယ်ကိုပဲကျွန်တော်သုံးသပ်ပါတယ်ဘယ်အဖွဲ့အစည်းဘယ်ကတည်းကတက်လာတဲ့လူတွေဟာအုံနောက်ရှိတဲ့လူတွေဖြစ်ဖို့တင့်နေလို့ပဲကျွန်တော်ပို့ပြီးတော့ပြောချင်တဲ့ဆန္ဒရှိပါတယ်ဗျ
ဟုတ်ကဲ့ပါခင်ဗျကျွန်တော်နောက်တူပါဒီခါလေးဖိတ်ခေါ်ချင်ပါလေကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်အမြင်လေးဆွေးနွေးလို့ရပါ
တယ်ကျပါတယ
်ဟုတ်ကဲ့
ကျွန်တော်လေကိုလာမေရွေးကပွေးကဖျံပြားဖြစ်တယ်ဆိုလို့ရှိရင်တော့နေတတာဖြစ်တယ်ဆိုလို့ရှိရင်တော့တက်လာမယ်ဆိုတော့မျက်ပေါက်ဆွာလို့ပဲကျွန်တော်ယူဆပါတယ်ဘာကြောင့်လဲဆိုတော့လေအဲ့မဲ့ဒီကလေးစင်ရအောင်ထဲမပူနိုင်ပါဘူး။ရန်ကုန်ကွန်ပျူတာလည်းအစီအနှုံပန်းဝင်ညလောက်ပေးရပါမယ်။တိုင်းရတာအဖူစီတွေကလည်းစင်ရအောင်လောက်ပေးရပါမယ်။ကျန်တဲ့ပါတီတွေကလည်းတစ်ဆရာခန်းလောက်ပေးကျွန်တော်မှန်းပါတယ်။အဲ့ဒါကြောင့်မြေပေါင်းအစိုးရဒီချောက်ဖြစ်လာမယ်လို့ပဲကျွန်တော်မှန်းပါတယ်။နောက်ဖိချက်ချက်တစ်ခုကကျွန်တော်ဒီရွေးကောက်ပွဲပြီးတာနဲ့ရန်ကုန်ကွန်ပျူရအခွေကနှစ်ချက်ကိုတော့မတဖို့ရှိပါတယ်။အဲ့ဒီခါကျတော့ကျွန်တော်တို့မညှော်လတ်ညှော်နှင်းထားတဲ့ဒီအဖြစ်ပြက်လေးတွေစတိုက်ပြင်းပြလာမယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါလေးပဲကျွန်တော်တို့စောင့်ကြည့်ပြီးတော့ကောင်းတဲ့ဖက်ကိုတော့ပါစီလို့ပြီးကျွန်တော်တို့ဆုတောင်းပါတယ်
။ဟုတ်ကဲ့ပါခင်ဗျာကုကျော်ဘူးတော်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ပင်တိုင်းဆွေးနွေးသူတွေကိုပြန်ဖိတ်ခေါ်ချင်ပါတယ်။ရေလုံးကိုပြည်သွေးနိုင်ကိုဖိတ်ခေါ်ချင်ပါတယ်ခုနကသူတို့ဆွေးနွေးသွားတာကြီးကြားမိပါမှာသူတို့များသောအားဖြင့်သူတို့ရှင်နေတဲ့အမြင်ကတော့မဲစင်းကိုအကြောင်းပြပြီးတော့မဲစင်းဆိုတဲ့ကိစ္စမှာတင်သူတန်တရားကိုရွေးကောက်ပွဲနဲ့ပတ်သက်လို့တော်လီတန်တရားကြီးတာတွေ့ရပါတယ်ခင်ဗျာကျွန်တော်ကိုပြည်သွင်းနဲ့မြင်ချင်တာကိုပြည်သွင်းနဲ့ခုနကပြောလို့မြို့သားဓမ္မစီအဖွဲ့ချုပ်နဲ့ပတ်သက်လို့လူတို့ရဲ့အမြင်တော့1990တုန်းကမြို့သားဓမ္မစီအဖွဲ့ချုပ်ကတော့တကယ်ကိုအပြတ်သတ်နိုင်ရခဲ့ပါတယ်2012ဂျာဖက်ရွေးကောက်ပွဲမှာလည်းပြောမစွင်အပြတ်သတ်နိုင်ရခဲ့ပါတယ်အခုလာမယ့်မှကောအပြတ်သတ်နိုင်ဖို့အလားအလာရှိပါလားဘာလို့ဆိုတကယ်တမ်းပြောရင်တိုင်းသားပါတီနဲ့ရှင်းရပါလိမ့်မယ်နောက်တစ်ခုကကြန့်ခိုင်ရေးတချို့အားကောင်းတဲ့နယ်မြေလည်းရှိတယ်လို့ကျွန်တော်ကြားပါတယ်အပြတ်သတ်နိုင်မယ့်အနေအထားရှိပါလား
အဲ့တော့တကယ်ကိုစိတ်ဝင်စားဖို့ကောင်းတဲ့မိကုံးမှာအခြေအနေတွေကတော့မတူပါဘူးကြာ1990ရေကောက်ပွဲတော့ရေကောက်ပွဲလည်းလွတ်လပ်ပြီးတရားမျှတတယ်အဲ့ဒီခါကျတော့အပြတ်အသတ်နိုင်ရရှိခဲ့တယ်မြူသားတိမျိုးဒီဖက်ကက2012မှာအပြတ်အသတ်နိုင်ရရှိတာတော့ပုံစံတစ်မျိုးပါအဲ့ဒါကတော့ဟိုမဲဆန္ဒနဲ့လည်းနေတယ်ကြာတော့ရေကောက်ပွဲလည်းဖြစ်တယ်အန်တီစုပေါ်တော်ဆန်းစုကြည့်လက်မြောက်ခါကအနေဓာတ်ဒီကိုယ်တိုင်းဥဆောင်ပါဝင်တဲ့အတွက်လူရဲ့စိတ်ဝင်စားမှုနဲ့အားပေးမှုကလည်းအမြင့်ဆုံးနေထားမှရှိတယ်ဒါကြောင့်မလို့နောက်တစ်ခုကကြာတော့ဗာလဲဆို2012ကြာပြည့်ယူကပ်ပေါ်မှာအနိုင်ရရှိတာကလက်ရှိအစိုးရကလည်း NLD ကိုအနိုင်ရရှိပြီးလွတ်တော်တွေကိုရောက်စီခြင်းနဲ့လွတ်တော်တွေကိုရောက်စီခြင်းနဲ့အကြောင်းတရားဖြစ်တဲ့အတွက်ဒီယူကပ်ပေါ်မဲဆွယ်ကာလတွေမှာစီကံချက်တွေတင်းကျပ်တာပြင်းချီယူကပ်ပေါ်ပြီးသွားတဲ့ခါမှလည်းနေရင်းလိုကိစ္စမျိုးတွေနဲ့ထောက်ထားပြီးတော့ကျွန်တော်တို့အရေးကြီးဆောင်ရွက်တာမျိုးတွေမတွေ့ဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကဒေါအောင်ဆန်းစုကြည်နဲ့ NLD ကိုလွတ်တော်တွေကိုရောက်စီခြင်းနဲ့ဒါမှလွတ်တော်ဟာနိုင်ငံတကာရဲ့အပြီးမပြီးမှုတရားဝင်မှုနဲ့လွတ်တော်ရဲ့ပုံရိပ်သာတက်လာမှာဖြစ်တဲ့အတွက်သူတို့ကအဲ့ဒီတော့လူလူလားလားနဲ့ကိုကြည့်ကြည့်ကြကြတာဖြစ်တယ်။ဒါပေမဲ့အခုလာမယ့်2015ရွေးကောက်ပွဲမှာတော့အဲ့ဒီချင်းမျိုးတွေရှိမှာမဟုတ်ဘူး။ဒီကျွန်တော်တို့ပရမတ်ဘုမဲခြင်းတွေ့ကြုံနေရပြီ။အထက်ကဒီဟာကိုဆောင်ရွက်နိုင်တဲ့ဆိုလို့ရှိရင်တော့မှအဲရွေးကောက်ပွဲအချိန်ကာလပြန်သိမ်းကာလပေါ့မက်ဆေ့စီယူနဲ့ကာလတွေမှာစီကံချက်တွေအများကြီးပြင်းပြလာစရာရှိတယ်။နောက်တစ်ခုကရေကောက်ပွဲပြီးသွားတဲ့မှာလည်းငွေစည်းလို့ကိစ္စမျိုးတွေနဲ့ အဲရည်ရွယ်ဆောင်ရတာတွေလွတ်တော်ကိုယ်စားလှယ်တွေကိုအကြီးခံရမပယ်တဲ့ဟာတွေအများကြီးရှိလာနိုင်တယ်။ဒီလိုအခက်အခဲတွေတော့ရှိပါတယ်မတူညီတဲ့အခြေအနေပါ။အပြတ်အသတ်နိုင်ရရှိမလားဆိုတော့အတော်လေးပြောဖို့ခက်တဲ့ကိစ္စပါ။ဘာလို့လဲဆိုတော့ NLD အစိုးရတရားဖွင့်နိုင်ပြီဆိုလို့ချင်း333ဦးလွတ်တော်ကိုယ်စားလှယ်ရရှိဖို့လိုပါတယ်။အဲ့တော့တိုင်းဒေသကြီးမှာ292ဦးရှိတဲ့အတွက်တိုင်းဒေသကြီးမှာအားလုံးနိုင်နေဆိုလို့ရှိရင်တော့အစိုးရဖွင့်နိုင်တဲ့ကျွတ်တော်ကိုယ်စားလှယ်အရေးတော့ရနိုင်ပါတယ်အဲ့ဒီလိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားဒေသတွေကိုထက်တွေ့ရမှာဖြစ်ပါတယ်ဒါကြောင့်မို့လို့တိုင်းရင်းသားတွေရဲ့မဲဟာ NLD အစိုးရဖွင့်နိုင်ခြင်းမဖွင့်နိုင်ခြင်းဆိုတာအဖြေပေးဖို့ရှိပါတယ်ဒါကြောင့်ကျွန်တော်တို့အမြင်ကတော့တိုင်းရင်းသားတွေကိုထက်တွေ့ဖို့လိုတယ် NLD ကအမျိုးမြင်ကြီးကြီးရင်ပတ်ကြည်တယ်နဲ့ဒီကောပင်မတိုင်ခင်ကာလတွေတွေကအရေးကြီးတဲ့တိုင်းရင်းသားပါတီစစ်မှန်တဲ့တိုင်းရင်းသားပါတီဒီမိုကရေစီကိုတကယ်ဖော်ဆောင်မဲ့တိုင်းရင်းသားပါတီနဲ့အခုလေကသူတို့ဟာညှိနှိုင်းဆောင်ရွက်ပြီးရောအပေးလှုပ်ပြီးရောမာမိတ်ဖွဲ့ပြီးရောဆောင်ရွက်ပြင်တယ်လို့ထင်ပါတယ်အဲ့တော့ NLD နေနဲ့သူတွေကဒီနယ်တွေကိုထက်တွေ့ပြီးတော့တိုင်းရင်းသားတွေနဲ့ကျေပြန့်တဲ့မာမိတ် policy တခုရှိလို့ရှိရင်2015ယူကောက်ပွဲမှာ NLD ဟာအစိုးရဖွဲ့နိုင်လာတဲ့အမှတ်ဦးကြီးရရှိမယ်လို့ကျွန်တော်တို့အဲ့လိုထင်ပါတယ
်ဟုတ်ကဲ့ကုပြင်းသားရဲ့ကျေးဇူးပါဒီလိုင်းပေါ်မှာခဏနေပေးပါအောင်ကျွန်တော်ကိုထိုးဝင်းကြီးကိုလည်းတခါလေဒီမေးခွန်းလေးမေးကြပါလေကိုထိုးဝင်းကြီးအခုရွေးကောက်ပွဲကခုနကကျွန်တော်မေးလို့ပဲအပြတ်တတ်နိုင်ရမလားမေးပြန့်သွားမဲ့သဘောရှိလားပတ်သက်တိုင်းသားဒေသတွေမှာလည်းတိုင်းသားပါတီတော်အားကောင်းတာတွေ့ရပါတယ်ကိုထိုးဝင်းကြီးရဲ့အမြင်လည်းသိချင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်ဒီနာကတော့ဒီ1990အချိန်ကြီးနဲ့တော့ဒီဒေသတိလူမျိုးကြီးဖွဲ့ချုပ်တာဟိုကျွန်တော်ဒီအတူတူကိုတစ်သက်တည်းမဖြစ်နိုင်ဘူးလို့ကျွန်တော်မြင်တယ်လေအခုအချိန်ဒီမှာတစ်ဖက်ကလည်းကျွန်တော်တို့ရေစစ်ဆိုးရဟိုဘာလို့ဒီအကာအကွယ်ပေးထားတဲ့တက်ခိုင်ပါတီအင်းတွေကသူတို့မနိုင်နိုင်အောင်လုပ်မယ်ဆိုတဲ့အစီအစဉ်မျိုးတွေအများကြီးဆောင်ရွက်ထားတာကိုတွေ့ရတယ်ဥပမာမဲဆင်းမာလာတွေဆိုရင်ဒါအလွန်ပြည်သာထင်ရှားတဲ့ဟာတွေနောက်ကြိုတင်မဲတွေရှိမယ်အဲနောက်အခြားဟိုပါတီအပွားတွေပေါ့နော်ထူထောင်တာမျိုးတွေတော့အစီအစဉ်ကာလကိုအဲ့ခုနလေးအစိုးရအဖွဲ့ဝင်တွေကတူရမတရားအဲ့နှစ်လလောက်ကြိုတင်ရနေတာမျိုးတွေတော့အချို့နေရာတွေမှာဒီအကျန့်သက်ဓာမျိုးတွေပေါ့နော်ဒီမှာဖာယာမျိုးတွေကကျွန်တော်တို့ NLD ဥက္ကဋ္ဌတယောက်ဆိုနေတယ်အဲ့လိုပေါ့တတ်တခံရတာမျိုးတွေဒါအဲ့လိုအခြေအနေတွေပေါ့နော်ကျွန်တော်ကပဋိပက္ခကြောင့်မို့ပြောတာမဟုတ်ဒါပေမဲ့အဲ့ဒီအခြေအနေတွေကိုကံဒီနိုင်တာလက်ရှိအနာရတဲ့သူကအခွင့်အရေးပို့တာပေါ့နော်အဲအဲ့လိုအခြေအနေမျိုးတွေကဟိုတော်တော်လေးကိုဟိုရေသဒီမျိုးတွေဖွဲ့ကြုံနေတယ်အဲ့ဒီကအနိုင်ရဖို့ဆိုတာဟိုတော်တော်ကိုလုံယူရမှာပါဟု
တ်ကဲ့နော
က်ဒီလူလူအနေထားကဘလောက်ပဲပြေးပြင်းပြေးပြင်းခုနလိုအကန့်တက်ပြီပေါ့ကျွန်တော်တို့ဒီလက်ထောက်ဖြစ်နေရေကောက်ပွဲမှာတုံးကတောင်းကြပြမှာခင်ဗျကျွန်တော်တို့အချို့အဲ့တော့ကြားလိုက်ရတာရှိတယ်။အဲညတော့ကမဲဆင်းထုတ်ပြန်တော့နိုင်တယ်။မနေ့ကျတော့ချုံသွားတာလေ။အဲအဲ့မှာဟိုကျုပ်တမဲတွေထပ်ရောက်လာလို့လို့ပြောတယ်ပေါ့နော်
။ဟုတ်ကဲ့။
အဲ့လိုအခြေအနေမျိုးတွေကလည်းဟိုဖြစ်လာနိုင်ကြည့်ရအများကြီးရှိတဲ့အတွက်ခုနကကိုပြည်သူနိုင်ပြောသလိုပေါ့ဗျာ။မဆင်းရင်လည်းဖြစ်ပြီးသွားပြီးတိုင်အောင်ရိုးရိုးတော့ဒီကံကွက်မှုတွေနဲ့ဒါမဆင်းရင်လည်းပြန်ပြန်ပြီးတော့ဒါပဲဆက်တာမျိုးတွေဒါခံရနိုင်တယ်လေ။အဲ့လိုအခြေအနေမျိုးတွေပေါ့နိုင်လာပြီးတည်အောင်နိုင်လာတဲ့အခြေအနေအပေါ်မှာကျွန်တော်တို့ကဟိုတကယ်ခံစားခွင့်ရှိဖို့ဟိုဆက်လက်ပြီးရပ်တည်နိုင်လို့ဆိုတာဟိုအခြေအနေမျိုးကိုကြိုးအောင်ပေါ့ပါလက်အခြေတွေ့ရအတော်များများနေရာတွေရမယ်ဒါမျိုးအသက်သက်နိုင်ဖို့ကတော့
ဟုတ်ကဲ့
လွယ်ပြီလို့ကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်ချိန်လဲဆီသွားလို့ပါရုပ်ောက်ပွဲနဲ့ပတ်သက်လို့နောက်ပိုင်းမှာကျွန်တော်ဆွေးနွေးစရာတွေလည်းအများကြီးတော့ရှိပါတယ်ပအဝင်ဆွေးနွေးပေးတဲ့ကိုထွန်းဝင်းငင်းကိုပြည့်သွင်းနိုင်တဲ့သွားရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရိုက်လီလိုက်အစီအစဉ်ဒီနေ့တော့ဒီမှာပဲကျန်တော့ပြပါ